Radio Secondary ပို့လို့လက်ခံဖမ်းယူနိုင်တဲ့ American လောက် RF Module Electronic ပစ္စည်းထောင်ချီကို Iran နိုင်ငံကိုတင်ပို့မှုနဲ့ Singapore လူမျိုးတယောက်ကို American အကျဉ်းထောင်မှာလာပေါင်း40အကျဉ်းချဖို့ပြစ်ဒဏ်ချလိုက်ပါတယ်။သူတင်ပို့တဲ့ RF Module တွေက14ခုထက်မနည်းကို Iraq ကမပောက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတွေထဲမှာတွေ့ရှိခဲ့တာပါ။ Steven Lim လို့လည်းသိကြတဲ့ Lim Yang Nam အသက်43နှစ်က Singapore နိုင်ငံကနေတဆင့် Iran နိုင်ငံစီကိုတရားမဝင်တင်ပို့ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဝန်ခံလျှောက်ထားခဲ့ပါတယ်အမေရိကန်လုပ်ပစ္စည်းတွေကိုအီရန်ကိုတင်ပို့တာဟာအမေရိကန်ဥပဒေကိုချိုးဖောက်တယ်ဆိုတာလေမျောသူနဲ့ဖက်ဆက်လုပ်နေသူတွေပါတည့်ရက်နဲ့ပို့ခဲ့တာဖြစ်တဲ့အကြောင်းဝန်ခံခဲ့တဲ့တဲလို့အမေရိကန်တရားရေးဌာနကပြောပါတယ်အဲ့ဒီပစ္စည်းတွေကိုမင်းနီဆိုတာပြည်နယ်မှာအခြေစိုက်တဲ့ကုမ္ပဏီကထောက်လုပ်တာဖြစ်ပါတယ်2008ခုနှစ်2009ခုနှစ်အတွင်းအီရတ်ကညွန်ပေါင်းတပ်တွေကမင်းနီဆိုတာကုမ္ပဏီလုပ် RF Module အမြောက်အများကိုရှာဖွေတွေ့ရှိခဲ့ပါတယ်အီရတ်မှာတာဝန်ကျနေတဲ့အမေရိကန်တပ်သားတွေအများဆုံးတေဆုံးရတဲ့ကားထောင်ဘုံးတွေလို့ IED ဖောက်ခွဲရေးပစ္စည်းတွေကိုအဝေးကနေလှမ်းထိန်းချုပ်ဖောက်ခွဲတဲ့နေရာမှာအဲ့ဒီပစ္စည်းတွေကိုအသုံးချနေကြတာဖြစ်ပါတယ်။2014ခုနှစ်ထဲကအင်ဒိုနီးရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့လင်းကိုတရားခံလွှဲပြောင်းပေးရေးအမေရိကန်ရဲ့တောင်းဆိုချက်ကြောင့်2016ခုနှစ်မှာအမေရိကန်ကိုရောက်ရှိလာခဲ့တယ်လို့တရားရေးဌာနကပြောပါတယ်ရှင်။